ဒီမိုကရေစီမိတ်ဆွေပါတီများဆက်ပါတီအဖွဲ့နဲ့သမ္မတဦးသိန်းစိန်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံကြဖို့ရှိနေပါတယ်သမ္မတနဲ့အတိုက်ခံနိုင်ငံရေးပါတီတွေပထမဆုံးချိန်တွေ့ဆုံကြမယ်ဒီတွေ့ဆုံမှုမှာစီးပွားရေးနိုင်ငံရေးနဲ့ပြည်တွင်းချင်းချင်းချင်းကိစ္စရပ်တွေကိုတင်ပြသွားမယ်လို့တွေ့ဆုံမဲ့အထက်မှာပါဝင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးသူဝေကပြောပါတယ
်ဆွေပါတီစည်းဝေးမှာတော့မူအားဖြင့်ကတော့ဟိုခေါင်းစဉ်တစ်မျိုးစီတယောက်ကိုတပါတီတစ်မျိုးစီတင်ပြမယ်ပေါ့နော်နားလည်မှုရအောင်ပေါ့ကျွန်တော်တို့ကဟိုပြီးခဲ့တဲ့၈ရက်နေ့ကဟိုဝင်းကြီးဦးအောင်မင်းရဲ့ဦးစိုးတိတ်ရဲ့နဲ့တွေ့တယ်လေတွေ့တော့သူတို့ကအဲ့ဒါပြီးတော့မှသူတို့ကစီစဉ်ပေးတာပါအခုသာပေါ့နော်ဟိုကလိုအပ်တာလေးတွေပါလေတော့တင်ပြမှာပေါ့များများကတော့ကျွန်တော်ထင်တယ်ကျွန်တော်တို့ကတော့ဟိုတမရာကြီးပြောတာကိုနားထောင်မှာပေါ့ဗျာ
ဒီတွေ့ဆုံပွဲကိုတက်ရောက်မဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီကတော့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေအတွက်အကြံပြုတင်ပြဖို့စီစဉ်ထားသလိုစီးပွားရေးနဲ့ဆက်စပ်နေတဲ့အလို့သမားလေသမားပြဿနာတွေကိုလည်းဂန္ဓာလိုက်တင်ပြကြမှာဖြစ်တယ်လို့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီအထွေထွေတွင်းရေးမှူးဦးမျိုးညွန့်ကပြောပါတယ်
ကျွန်တော်တို့တင်ပြမယ့်ဟာကတော့10မျိုးလောက်ရှိတာပေါ့လေ။ဒါပေမဲ့လို့ကျွန်တော်အရေးကြီးတာလေးပြောရရင်တော့စီးပွားရေးနဲ့ပတ်သက်လာလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီပြုရင်ကြောင်းနိုင်ရင်များကဖြစ်ရင်ဦးသိန်းစိန်တို့ဘိုးဆိုးရကဖြစ်ဟုတ်လားနော်ဒီအရုပ်မနဲ့နဲ့ဆောင်ရနေတာတော့ရှိတယ်။သို့တော့စီးပွားရေးမှာမိုနိုပိုလီအီကော်နမီကရှိနေတုန်းပဲ။အဲလိုမိုနိုပိုလီအီကော်နမီရှိနေသေးတဲ့အတွက်ကြောင့်အဲ့ဒါကိုဖယ်ရှားနိုင်မှုအတွက်ကျွန်တော်တို့ဟောတာတွေတော့အကြံပြုလိုပါတယ်။ဒီလိုကျွန်တော်တို့တင်ပြဖို့အကြောင်းကိုရှိပါတယ်
။ဒီမိုကရေစီမိတ်ဆွေပါတီများဆက်ပါတီအဖွဲ့ဟာပြီးခဲ့တဲ့2010ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ခဲ့ကြတဲ့နိုင်ငံရေးပါတီတွေဖြစ်ပြီးအဲ့ဒီအဖွဲ့ထဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတော့မပါဝင်ပါဘူးခင်ဗျာ။